ကာဇာမှာရေရှည်ခံတဲ့အပြစ်ခံရဲဆဲမှုချက်ချင်းစတင်မှုအရေးကြီးတဲ့အကြောင်းအမေရိကန်ပြည်ထောင်စုကကမကထပြုပြီးတော့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ဆာလောင်မိုးတိတ်နေတဲ့ပါလက်စတိုင်းသားနှစ်သန်းကျော်အတွက်စာနာမှုအကူအညီတွေပေးနိုင်မှုအရက်သားပြည်သူတွေကိုကာကွယ်ပေးနိုင်မှုအစ္စရေးဟာမတ်စစ်ပွဲချက်ချင်းရဲဆဲရေးအရေးကြီးကြီးလိုအပ်နေတယ်လို့အဲ့ဒီဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ကာဇာမှာအပြစ်ရဲ့ရေတောင်းဆိုတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအရင်တုန်းကအကြိမ်ကြိမ်ပယ်ချခဲ့တဲ့အမေရိကန်ပြည်ထောင်စုကကာဇာမှာချက်ချင်းအပြစ်ရဖို့လိုအပ်နေတယ်ဆိုတာကိုထောက်ပြတဲ့မူကြမ်းလေးဖြစ်ပါတယ်။ပို့ပြီးတော့မှပြင်းထန်တဲ့ဒီဆုံးဖြတ်ချက်မူကြမ်းတစ်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးကထောက်ခံအတည်ပြုလိုက်မယ်လို့အကောင်းမြင်မျှော်လင့်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်အတမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကလည်းပြောပါတယ်။တရုတ်နိုင်ငံကတော့ဂါဇာစစ်ပွဲအဆုံးသတ်ရေးလုံခြုံရေးကောင်စီရဲ့ကြိုးပမ်းမှုကိုထောက်ခံကြောင်းဒီကနေ့ပြောပေမဲ့ဗီဒီယိုအနာရထားတဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့မူကြမ်းမဲခွဲဆုံးဖြတ်တဲ့အခါမှာတော့ထောက်ခံမလားဆိုတာမပြောနိုင်သေးပါဘူး။နောက်ထပ်အမြဲတမ်းအဖွဲ့ဝင်ရုရှားဘက်ကလည်းအခုမူကြမ်းနဲ့မှအပြစ်ရဖို့တောင်းဆိုတဲ့စကားလုံးကိုမတုံ့ပဲနဲ့အပြစ်ရဖို့အရေးကြီးကြီးလိုအပ်နေတယ်လို့ပဲတုံ့ထားတာကိုထောက်ပြပြီးတော့မူကြမ်းမှာအားနည်းနေတဲ့အကြောင်းဝေဖန်ထားပါတယ်ရှင်။